မင်္ဂလာပါရှင်ဦးစီးသူအောင်ငင်းရဲ့တီရင်သတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ2020နိုဝင်ဘာအထွေထွေရွေးကောက်ပွဲဘလို့ပုံစံမျိုးဖြစ်လာမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါဦးစီးသူအောင်ငင်းနဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်အခုဆိုရင်ပြည်တော်စုရွေးကောက်ပွဲကော်မရှင်ကနေလာမယ့်နိုဝင်ဘာလအတွင်းအထွေထွေရွေးကောက်ပွဲကျင်းပပေးမယ်လို့ထုတ်ဖော်ပြောဆိုလိုက်ပါပြီ။ဒါပေမဲ့ဘယ်နေ့ဘယ်ရက်ကျင်းပမလဲဆိုတာကတော့တိတိကျကျမကြေညာသေးပါဘူး။ကော်မရှင်တာဝန်ရှိသူတွေပြောဆိုချက်အရရွေးကောက်ပွဲကျင်းပမယ့်နေ့ရက်အတိအကျကို2010တုန်းက3လနီးပါးအလိုမှာကြေညာခဲ့ပြီး2015ခုနှစ်မှာတော့4လကြိုပြီးကြေညာခဲ့တဲ့အကြောင်းအခုလည်းအဲ့လိုမပြောင်းလဲပဲကြေညာမှဖြစ်ကြောင်းပြောဆိုထားပါတယ်။ခုဆိုရင်နိုမာလာရောက်ဖို့9လလောက်လိုနေသေးတာမို့ကော်မရှင်ကနေရွေးကောက်ပွဲကျင်းပမယ့်ရက်အတိအကျကြေညာတာဟာ2020ဇူလိုင်လအတွင်းဖြစ်နိုင်လိမ့်မယ်လို့ခန့်မှန်းရပါတယ်။အရင်ဆက်အသာရှင်တွေကျင်းပပေးခဲ့တဲ့2020ရွေးကောက်ပွဲကနေစတွေ့ရင်လာမယ့်ရွေးကောက်ပွဲဟာတတိယကျင်းကျင်းပတဲ့ရွေးကောက်ပွဲဖြစ်မှာပါ။နိုင်ငံရေးပါတီတွေရောပြည်သူတွေကပါစိတ်ဝင်စားနေကြတဲ့လာမယ့်ရွေးကောက်ပွဲဟာရှေ့မှာနှစ်ကျင်းကျင်းပပြီးခဲ့တဲ့ရွေးကောက်ပွဲတွေနဲ့ဘာတွေကွာခြားချက်ထူးခြားချက်တွေရှိမလဲ။လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲရောဖြစ်နိုင်မလားဆိုတာကုဒ္ဒဘလေးလာတင်ပြသွားပါမယ်
။မြန်မာနိုင်ငံအတွက်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့ဆိုရင်ဖွဲ့စည်းပုံခြေတံဥပဒေဆိုင်ရာပြဋ္ဌာန်းချက်ရွေးကောက်ပွဲဥပဒေရွေးကောက်ပွဲကော်မရှင်ဆိုတာတွေဟာအရေးကြီးပါတယ်။2008ဖွဲ့စည်းပုံခြေတံဥပဒေအရလွတ်တော်ရဲရောက်မဲ့ကိုယ်စားလှယ်၄ပုံ၃ပုံကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်ကြံ၄ပုံ၃ပုံကိုပဲရွေးကောက်ပွဲကျင်းပပြီးရွေးချယ်ရမယ်လို့ပြဋ္ဌာန်းထားတဲ့အတွက်တရားမျှတမှုမရှိနိုင်ဘူးဆိုတာပေါ်လွင်ပြီးတာပါ။ရွေးကောက်ပွဲဥပဒေမှာလည်းအားနည်းချက်တွေအများကြီးရှိနေသေးပါ။ကော်မရှင်ဟာနိုင်ငံရေးပါတီတွေကြားရွေးကောက်ပွဲမှာတရားမျှတတာနဲ့ရှင်းပြနိုင်အောင်ဒိုင်းတပွဲဆောင်ရွက်ပေးရမှာလို့ဖြစ်တဲ့ပေမဲ့ဥပဒေထဲမှာတော့နိုင်ငံရေးပါတီတွေအားလုံးရဲ့အထက်မှာရှိနေတဲ့ဘယ်နိုင်ငံရေးပါတီကိုမဆိုဖြတ်သိမ်းခွင့်အာဏာရရှိထားတဲ့အထက်အာဏာပိုင်အဖွဲ့အစည်းတစ်ခုတစ်ဖွဲ့ပြဋ္ဌာန်းထားလို့ပါပဲတင်ကောင်စုရွေးကောက်ပွဲကော်မရှင်နဲ့ပတ်သက်ရင်လည်းသမရအနေနဲ့သူကထင်ပေါ်ကျော်ကြားသည့်ဂုဏ်သတင်းရှိသောပုဂ္ဂိုလ်အဖြစ်ယူဆရဲဆိုုံနဲ့ဥက္ကဋ္ဌကိုရောအဖွဲ့ဝင်တွေကပါခန့်အပ်နိုင်တယ်လို့ဖွဲ့စည်းပုံမှားကိုအတိအလင်းပြဋ္ဌာန်းထားတာကြောင့်တရားမျှတတဲ့ဗတ်မလိုက်တဲ့ပုဂ္ဂိုလ်တွေအဖြစ်နိုင်ငံရေးပါတီအများစုကယုံကြည်ဖို့ခက်ခဲစေပါတယ်။ဒါပေမဲ့အခုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကတော့အရင်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌ2ယောက်နဲ့တော့ခြားနာပါတယ်။အရင်ကော်မရှင်ဥက္ကဋ္ဌ2ယောက်စလုံးဟာစစ်ဘိုလ်ချုပ်ဟောင်းတွေဖြစ်ခဲ့ပြီးလက်ရှိကော်မရှင်ဥက္ကဋ္ဌကတော့အရက်သားပညာရှင်ဖြစ်နေလို့ပါပဲ
။ရွေးကောက်ပွဲနဲ့ပတ်သက်ရင်လက်ရှိကော်မရှင်လက်ထက်ကြမ်းမှလုတ်ခဲ့တဲ့ပြုပြင်ပြောင်းလဲမှုတချို့တော့ရှိပါတယ်။အဲ့ဒါတွေကတော့တပ်မတော်သားနဲ့မိသားစုဝင်တွေမဲပေးရမယ့်မဲယုံတွေကိုငကိုတက်တွင်းမှထားရကနေလာမဲ့ရွေးကောက်ပွဲမှာတပ်ပြင်ပထုတ်ပြီးမဲပေးစေမယ့်ကိစ္စပါ။ရှေ့ရွေးကောက်ပွဲနှစ်ခုမှာတပ်မတော်သားတွေနဲ့မိသားစုဝင်တွေကိုတက်တွင်းမဲယုံတွေမှာပဲမဲပေးစေတဲ့ကိစ္စပြဿနာအများကြီးပေါ်ခဲ့ပါတယ်။အခုလာမဲ့ရွေးကောက်ပွဲမှာတော့တပ်မတော်သားတွေမိသားစုဝင်တွေရဲ့မဲပေးပိုင်ခွင့်ရှိသူစီရင်တည်တည်ကြကြပြုစုနိုင်တာကြိုတင်မဲပေးမယ်ဆိုလဲတည်တည်ကြကြမမှန်ကန်ကန်မဲပေးနိုင်အောင်ဆောင်ရွက်တာဘလို့ဖိအားမျိုးမှမရှိပဲတပ်ပြင်ပမဲုံတွေမှာလွတ်လွတ်လပ်မဲပေးနိုင်မှာမဲုံနဲ့မဲပေးပုံကိုနိုင်ငံရေးပါတီတွေရဲ့ကိုယ်စားလှယ်တွေရွေးကောက်ပွဲစောင့်ကြည့်သူတွေလေ့လာစောင့်ကြည့်နိုင်မှာစတဲ့အကျိုးကျေးဇူးတွေရလာနိုင်လို့ပိုပြီးမျှတတဲ့ရွေးကောက်ပွဲဖြစ်လာအောင်အထောက်အကူပြုနိုင်ပါတယ်လွတ်တော်ရင်းထောက်ခံမှုနဲ့နောက်ထပ်ပြင်လိုက်တဲ့နေဥပဒေတစ်ခုကတော့လူတယောက်ဟာနေမြေဒေသတစ်ခုခုမှာရက်ပေါင်း90ဇက်တိုက်နေရင်အဲ့ဒီမဲဆန္ဒနေမြေတွေမှာမဲပေးနိုင်မဲ့ကိစ္စပါ။ငကိုတုံးကတော့ရက်ပေါင်း180ဇက်တိုက်နေမှမဲပေးခွင့်ရှိပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတိုင်းသားနိုင်ငံရေးပါတီတွေကသဘောမကျကြပါဘူး။ဒေသကမဟုတ်သူတွေအနေနဲ့ရက်ပေါင်း90နေုံနဲ့မဲပေးပိုင်ခွင့်ရသွားတာဟာသူတို့တိုင်းသားမဲဆန္ဒနေမြေတွေကမဲရက်လက်အချိုးအစားပြောင်းလဲသွားစေနိုင်တယ်ဆိုပြီးယူဆလို့ဖြစ်ပါတယ်။
တကယ်တော့ရွေးကောက်ပွဲဥပဒေအရကိုမဲဆန္ဒနယ်မြေမှာကိုမနေပဲအဝေးတနေရာရောက်နေသူတွေအနေနဲ့အဝေးရောက်မဲပေးခွင့်စနစ်ဟာရှုပ်ထွေးပြီးအဆင့်လဲအလွန်များပါတယ်။ဒါကြောင့်ရှေ့ရွေးကောက်ပွဲနှစ်ကြိမ်မှာအဝေးရောက်ပြည်သူများပေမဲ့အဝေးရောက်မဲပေးသူရာခိုင်နှုန်းကတော့အလွန်နည်းခဲ့ပါတယ်။အဲ့ဒီရှုထောင့်ကကြည့်ရင်တော့နေရာတစ်ခုမှာ ยักษ์โกเซนี่แกดูดีกูแม่เป็นคนปลุกไล่เชียร์พี่แม่เป็นแม่ดูเอเชียด้วยตัวป้าลานายบีแม่เป็นคนสูงสูงดูแม่ตัวนายเสียจังสีบาร์เลยแล้วเช่นกำชี้เนี่ยน่าจะจบแบบมุดคุกการอ่ะที่ป้ายเอาเนื้อดูดีแม่เป็นคนสูงสูงอ่ะซีซีสองเย็นนี่มั้วอาลงที่จ่าเรจ่ายแต่เนี่ยชีเดียมีมาในงานด่ารีในงานจ้าทัวร์เอาลูกจ่าบาร์เลย เตรียมเงินตัวดูเรื่อยๆเลยเตรียมเงินตัวอย่างเล่าๆนี้ดูเรื่อยๆไปเนื่องจากอาทิตย์ท้ายหนึ่งมาตัวที่เล่าๆนี้ดูแต่เนี่ยชีชีนายเนี่ยลูกคำแม่ทำอะไรแต่เป็นแม่พี่แกเรนนัทเอาสังอาอยู่กับเพื่อนกูเป็นจีไลน์ท้ายหนึ่งงานนี้จะเตรียมแม่ไปดูเช่ายาจ้าเราไปสิเก็บไปแต่เนี่ยชีเด็บไปดูเรื่อยแม่ไปกูส่งส่งกันหรอวะไอ้ที่เชิงอ่ะในงานงานยังนี่เลยวิ่งยาวมีมาสู้สู้บ้าง ในตอนจะเล่าไปไม่เป็นไหนนะด้วยไหนมาเลยที่ตัวเลือกชีกรรมเชียงฮะแต่เนี่ยชีเด็บที่บ้านเราเนี่ยมาเลยไม่เป็นกุญยาอ๋อนี่บ้านส่งเนี่ยโจซานี่พี่เอร่าตาเอาเงินเงินเนาะอยู่กับเพื่อนเนี่ยตาละปูบีปอลุนลาบาลีเม่และเช่นใจเพื่อนพี่นี่เลยยังคันดีเนี่ยมีเอาไปงาไม่ใช่น่าเนี่ยมีรึมาไม่เป็นไหนมาละสุรากรอกรรมเชียงเนี่ยตีบีไม่ต้องใส่หาบ้าบุ ที่เรียนเนี่ยก็เคยวิจิตรนาลงอยู่กับตบตุมาดาอาการเทพพอลุยาบาลีเมย์แล้วแม่ยุ่งกับเพื่อนมาน่าจะคู่ปูลาเมกิสารคุกการอกระบาดจิตคุลงก็เป็นไนทีนเจตนาเอาเยาว์นิรามูเอริเชนีเอามาจิมปายามามูลูบาเบในงานปาร์ตี้ด้วยสิ่งที่อัตตุเนลูกชายยามาจิบาร์เฮียก็เวลีลาสาวจีเกิดสารในปัตตาลูกการอเย็นนัทเอาสังอาคุณเดียวกันได้ ปุ่นเลี้ยมีนามุชินัยมาเลยอาลงโอชงโอตัวจีไลย์ลาเมนโนมาจิมบ้าเมนัทเอาหนังสือถือยี่กอบเวฮะยี่ยี่กอบเวนัจเจนเทะแม่เป็นไปเวชิดูรีปูบีแม่เป็นเวียลาเมนิท่าตามรู้ด้านเนี่ยมีด้าจูเวนิจิกันเนี่ยปูบีที่จะมังกันเนี่ยแม่เรียลาเนี่ยเมนิท่าซาดารีตัวละในนามุปุ่นเลี้ยนลุลละเดียวกอบเวตคู่พี่มีอะไรในมาเลย ชาวดิโมกิซีในงานมีอาซูนิดูเตรียมยาตามุชิโบกิซากาโร่ในท้องที่พอดีโบเชกันอุบลีบาเช่นโชโกปินเซมาพินัยเมฟิจาวมา